နိုင်ငံရေးမှာဘာသာရေးကိုအတုံးချပြောဆိုမှုတွေဟာမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်ပြီးရွေးကောက်ပွဲကိုထိခိုက်မှာစိုးရိမ်မကင်းရှိရဲလို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့အမျိုးသားလုံခြုံရေးတူအကြံပေးဘန်ဒော့စ်ကပြောပါရယ်ရွေးကောက်ပွဲနီကလာနဲ့အများဘာသာရေးလူမျိုးရေးတင်းမာမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေတိုးနေချိန်မှာအမေရိကန်အစိုးရအကြီးအကဲအရာရှိတဦ
မာနိုင်ငံထဲမှာဖြစ်ခဲ့တာမဟုတ်လို့အခုဒီရွေးကောက်ပွဲနီးလာတာနဲ့အမျှဒီလိုမျိုးအခြေအနေမျိုးတွေပြန်ဖြစ်လာမှာကိုနိုင်ငံတကာရောလူခွင့်ရေးအဖွဲ့အစည်းတွေကပါစိုးရိမ်မကင်းရှိနေကြတာပါဒီရွေးကောက်ပွဲဝင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းစီရင်တင်သွင်းစင်မှာလဲမွတ်စလင်အမတ်လောင်းအတော်များများပယ်ချခံရမှုလို့ရွေးကောက်ပွဲမှာဒီဘာသာရေးလူမျိုးရေးအခြေခံနဲ့ခွဲခြားမှုတွေဖြစ်လာမှာကိုစိုးရိမ်မကင်းတဲ့အကြောင်းအမေရိကန်ပြည်သူ့ပါဝင်နိုင်ငံတကာကနေပြီးထုတ်ပြန်ပြောခဲ့ကြပါတယ်မြန်မာနိုင်ငံကို၂ရက်ကြာရောက်ရှိခဲ့တဲ့တမန်အိုဘားမားရဲ့အမျိုးသားလူညွန်ရေးဒုတိယချန်ပီဘန်ရုစ်ကလည်းဒီစိုးရိမ်ချက်ကိုမြန်မာအာဏာပိုင်တွေနဲ့သူတွစ်ဆုံစင်မှာထောက်ပြပြောဆိုခဲ့တယ်လို့သူ့ရဲ့ခီးစဉ်ဆုံးသက်နေ့မနေ့ကရန်ကုန်စင်သာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ We see a risk of religious expression being inconsistent with a constitution that separates religion and politics. And of course
လူနည်းစုတွေအတွက်အန္တရာယ်ရှိစေတဲ့ဘာသာရေးအရာပြောဆိုမှုတွေတွေ့နေရပါတယ်။ဒါနိုင်ငံကြီးနဲ့ဘာသာရေးကိုခွဲခြားထားတဲ့မြန်မာဖွဲ့စည်းပုံနဲ့မကိုက်ညီပါဘူး
။လက်ရှိနိုင်ငံအခင်းကျင်းမှာဘာသာရေးကိုအသုံးချနေတဲ့အခြေအနေတွေမြင်နေရတာမို့လို့ဒီလိုအခြေအနေမျိုးဟာစိုးရိမ်စရာကောင်းတယ်လို့လည်း Mr. Banrus ကပြောပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းအတွက်စင်ခေါ်ချက်တွေဖြစ်တယ်လို့လည်း Banrus ကပြောသွားပါတယ်
။ We've always been very clear-eyed about just how complex the transition is in Myanmar. President Obama in his opening to Myanmar and our government's engagement with Myanmar recognized that given the many challenges
in the country, it's going to take time to resolve the problems. မြန်မာနိုင်ငံနဲ့ဆက်ဆံရေးဖွင့်လှစ်ပြီးပြီဆိုကြတဲ့ကလည်းမြန်မာနိုင်ငံအတွင်းစင်ကာပူချက်တွေရှိမယ်ဆိုတာသဘရဥပမာကိုယ်တိုင်ကလည်းသဘောပေါက်ထားပါတယ်။အခုဆိုအပြုသဘောဆောင်ဒုတက်မှုတွေအများအပြားတွေ့နေရပါတယ်။နိုင်ငံရေးပါတီတွေရောတသီးပုဂ္ဂလတွေပါရွေးကောက်ပွဲစည်းရုံးမှုတွေလုပ်နေကြပါပြီ။ဒီကောက်ပွဲလုပ်ငန်းစဉ်ပေါ်အားကျွမ်းတဲ့လုပ်နေကြတာတွေ့ရပါတယ်။သတင်းမီဒီယာတွေမှာပြောဆိုနေကြတာတွေလည်းတွေ့ရပါတယ်။တချို့တွေမှာပဲစိန်ခေါ်ကဲဆန်းချက်တွေကလည်းတွေ့နေရပါတယ်။နိုင်ငံရေးထဲမှာဘာသာရေးကိုအသုံးချလာတာတွေတွေ့နေရပြီးဒါမတိမငြိမ်ဖြစ်စေပြီးလွတ်လပ်စွာဖော်ပြပြောဆိုခွင့်တွေကိုပါထိခိုက်လာနေပါတယ်
။ Mr. Banrus ဟာဒီနှစ်ရက်ကြာခီးစဉ်တွင်သမရဦးသိန်းစိန်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အစရှိတဲ့ဒီထိတ်တန့်နိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုပဲအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေနောက်ရွေးကောက်ပွဲအာဏာပိုင်တွေကိုလည်းတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ဒီခီးစဉ်ဟာလာမယ့်ရွေးကောက်ပွဲလွတ်လပ်မျှတမှုနဲ့အောင်မြင်စွာကျင်းပနိုင်ရေးကိုလက်ရောက်အားပေးမှုတစ်ရက်လည်းဖြစ်တယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။